မြန်မာနိုင်ငံကပြည်ခါရီထဲမှာပါဝင်သူအလုံးအချမ်းဖက်မှုတွေရပ်တန့်မှုနဲ့နိုင်ငံကဥပဒေပြဋ္ဌာန်းချက်အတိုင်းရပ်သားတွေကိုကာဝယ်ပေးဖို့တာဝန်ရှိကြောင်းကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကထပ်မံတောင်းဆိုလိုက်ပါတယ်။လူမျိုးရေးတင်မာမှုနဲ့လှုပ်ဆော်မှုတွေမဖြစ်အောင်လည်းသူကတိုက်တွန်းပါတယ်။ခုသတင်းပတ်ထဲမှာခိုင်မာအာရကတ်တော် AA ကမောင်းတော်မျိုးနဲ့အပါအဝင်ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကအဓိကကျတဲ့ဒေသတွေကိုအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးမြင့်လာနေလို့ရပ်သားတွေဘေးဒုက္ခပုံမှုခံစားလာနေရပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရတယ်မြင့်တက်လာတဲ့အစီရင်ခံစားရတဲ့ပတ်သက်ပြီးကုလသမဂ္ဂအတွေ့အမှုချုပ်ကအထူးစိုးရင်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကစာသားပြည်နယ်ကပြောပါတယ်ရခိုင်တပွဲတွေကြောင့်ရပ်သားတွေထပ်မံပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုထည့်သွင်းပြောခဲ့ပြီးနိုင်ငံအနှံ့မှာရပ်သားတွေဆုံးမှုတွေဖြစ်စေတဲ့စီရင်နဲ့ရပ်ဖက်ပြတ်မှတ်ခွဲခြားခြင်းမရှိဘဲလေကြောင်းတိုက်ခိုက်နေတာတွေကိုလည်းပြစ်တင်ခဲ့ပါတယ်များ